ဖိလစ်ပိုင်နဲ့စင်ကာပူတို့ရဲ့ဥပဒေပြုအမှတ်များကမြန်မာပြည်မှာဒီမိုကရေစီကောင်းဆောင်တော်အောင်ဆန်းစုကြည်ကိုလွတ်ပေးဖို့စစ်ဆိုးရအားတိုးပြီးဖိအားပေးကြပါလို့ဒေသတွင်းရှိရောင်းရင်းအမှတ်များကိုတိုက်တွန်းလိုက်ပါတယ်။မနီလာမြို့မှာစနေနေ့ကကျင်းပတဲ့နိုင်ငံတကာပါလီမန်စမဂ္ဂများစည်းဝေးပွဲအတွင်အဲ့ဒါလိုပန်ကြားလိုက်တာပါ။တချိန်တည်းမှာပဲထိမ့်သိမ့်ခံအတိုက်ခံကောင်းဆောင်လွတ်မြောက်ရေးအာဆီယံအသင်းနဲ့အောင်မြင်မှုရအောင်ဥဆောင်ကြိုးပမ်းသွားမယ်လို့မလေးရှားဥပဒေပြုအမှတ်အစ္စရာဟင်ဇိုက်ကပြောဆိုပါတယ်။လာမယ့်သတင်းပတ်အတွင်းမြမပြည်ရဲ့လူခွင့်ရေးမှတ်တမ်းအခြေတင်ဆွေးနွေးပွဲအစိုးတင်သွင်းတဲ့အခါဖိအားပေးသွားမှာလို့သူကရှင်းပြပါတယ်။ကတိပြုထားတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ရင်အာဆီယံအလှည့်ကျဥက္ကဋ္ဌလုတ်ခွင့်ဆွတ်လွတ်ရပွဲရှိတယ်လို့စင်ကာပူဝန်ကြီးချုပ်လီစီယန်လွန်းကမြမစစ်ဆူရကိုအရင်သတင်းပတ်အတွင်းပြောကြားခဲ့ပါတယ်။2006ခုနှစ်မှာဆယ်နိုင်ငံပါအာဆီယံအသင်းဥက္ကဋ္ဌလုတ်ဖို့မြမပြည်အလှည့်ကျပါတယ်။